ပေါင်း130ကြာရှိနေပြီဖြစ်တဲ့လန်ဒန်အခြေစိုက်ဖောရင်ပရက်အဆိုစီယေးရှင်းနိုင်ငံသားသတင်းတောက်အဖွဲ့ကကမ္ဘာတစ်လုံးမှာရှိတဲ့သတင်းတောက်တွေကိုနှစ်စဉ်ချင်းနဲ့ဂုံပြူစုထဲမှာ2018ခုနှစ်အတွက်ဂုံတိတ်ခအကြီးမားဆုံးသတင်းသမားစုကိုမြန်မာနိုင်ငံမှာအကျဉ်းချနေတဲ့ရိုက်တာသတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုချင်းမြင်လိုက်ပါတယ်အပြည့်စုံကိုဆက်ပ ကမ္ဘာသတင်းမီဒီယာလောကမှာ Oscars of Journalism သတင်းပညာအကယ်ဒမီဆုတွေလို့တင်စားခေါ်ဖို့အတိမတ်ပြုခံရသလိုကမ္ဘာပေါ်မှာဂုဏ်သိက္ခာအမြင့်မားဆုံးဆုပေးပွဲအခမ်းအနားဖြစ်သတ်မှတ်ခံထားရတာပါဒီနှစ်အတွက်ဆုမျိုးစားတွေထဲမှာအင်မတန်မှဂုဏ်သိက္ခာကြီးမားတဲ့ဆုဖြစ်တဲ့ Journalist of the Year အကောင်းဆုံးသတင်းသမားဆုကိုနှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုချော်ဆိုးတို့နှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်။သူတို့ကိုဘာကြောင့်ဆုချီးမြှင့်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကနာမည်ကျော်စာရေးဆရာဟာတာတယုတ်ဆောင်လည်းဖြစ်ဆုပေးပွဲမှာအခမ်းအနားမှုလည်းဖြစ်တဲ့ Rory Brahmana ကအခုလိုပြောသားပါတယ်။
ဒီကနေ့အတွင်းမှာရဟညာတွေအပေါ်လူမျိုးစုဥလိုက်ရှင်းလင်းတုတ်တင်မှုတွေကိုစစ်တပ်ကကျွလွန်ခဲ့တဲ့အကြောင်းရိုက်တာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကတင်ပြခဲ့ကြတာကြောင့်မြန်မာစစ်တပ်ဟာတကဘာလုံးရဲ့ပြည်တင်ရှုံချမှုတွေကိုခံခဲ့ရပါတယ်။အဲ့ဒီသတင်းကိုတင်ပြခဲ့ကြတဲ့အတွက်သူတို့နှစ်ဦးဟာအစိုးရလျော့ဝက်ချက်ဥပဒေနဲ့တရားစွဲဆိုခံရပြီးထောင်ဒဏ်9နှစ်စီပြည်တံချမှတ်ခံခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြင်ကြောင်းလေးရဲ့လုပ်ငန်းစဉ်အပေါ်မေးခွန်းထုတ်ခဲ့ကြတဲ့သူတို့နှစ်ဦးကိုအဲ့ဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့အတွက်နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားသူတွေကဝိုင်းဝန်းဝေဖန်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်တွေကမွတ်စလင်ရွာသား10ဦးကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုအကြောင်းသူတို့နှစ်ဦးစုံစမ်းဖော်ထုတ်ရေးသားနေခြင်း2019ခုနှစ်ဒီဇင်ဘာလမှာဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။အခုဆိုရင်အင်းစိန်အချင်းထောင်ထဲမှာထိမ့်သိမ်းခံထားရတာတစ်နှစ်နီးပါးရှိနေပါပြီ။ဒါကြောင့်ဘာအပြင်းမှကျူးလွန်ခြင်းမရှိတဲ့သတင်းထောက်တွေကိုဖိနှိပ်ဖန်ဆီးထားတဲ့အတွက်သူတို့ကိုခုခံကာကွယ်ပေးဖို့လိုအပ်ကြောင်းစူပေးပွဲအခမ်းအနားမှာ Rory Brahmana ကအခုလိုပြောသွားပါတယ
်ကိုလုတ်ကိုလုပ်နေကြတဲ့သတင်းထောက်တွေကိုခုခံကာကွယ်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်တို့အနေနဲ့အထူးတလဲပြောနေဖို့မလိုပါဘူးသူတို့ကိုပြင်းထန်စွာကာကွယ်ပေးဖို့လိုအပ်ပါတယ်ကိုမလုံးနဲ့ကိုကျော်စိုးဦးတို့ကတော့သူတို့ရတဲ့စုကိုလက်ခံယူနိုင်ဖို့ဒီအခမ်းအနားကိုရောက်မလာကြပါဘူး။ဒါကြောင့်သူတို့ကိုယ်စားသူတို့ရဲ့မိခင်သတင်းဌာနဖြစ်တဲ့ Writer သတင်းဌာနကတာဝန်ရှိသူကလက်ခံပေးပါလိမ့်မယ်
။ FBA ကချင်းမြင့်တဲ့စုမျိုးစားတွေထဲမှာအကောင်းဆုံးသတင်းသမားစုအပြင်ရုပ်သံ Radio, Podcast, Internet Website တွေမှာတင်ဆက်နေတဲ့သတင်းတွေအပါအဝင်သတင်းစာမဂ္ဂဇင်းနဲ့မှတ်တမ်းဗီဒီယို၊သိပ္ပံနည်းပညာ၊စီးပွားရေး၊အမှုပညာ၊အားကစားစတဲ့သတင်းဖော်ပြမှုတွေနဲ့ပတ်သက်လို့ဒဏ္ဍအလိုက်စုမျိုးစားပေါင်း14မျိုးလောက်ပါဝင်ပါတယ်။မနေ့ကလန်ဒန်မှာကျင်းပတဲ့စူပေးပွဲအခမ်းအနားကိုဗြိတိန်အရှေ့ဆန်ဝင်လာမင်းသား Charles, Spain ဘုရင် Philippines the 6th, Jordan Mibia Rania El Abdullah, Italy ဝန်ကြီးချုပ်ဟောင်း Mario Monti စတဲ့နာမည်ကျော်ကမ္ဘာကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်2018ခုနှစ်အတွက် Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်ဆိုးတို့နှစ်ဦးကိုပူးတွဲပြီးချီးမြှင့်ခဲ့တဲ့နိုင်ငံတကာဆုတွေထဲမှာလန်ဒန်အခြေစိုက် FBA နိုင်ငံသားသတင်းတောက်အဖွဲ့ကချီးမြှင့်တဲ့2018ခုနှစ်အတွက်အကောင်းဆုံးသတင်းသမားဆုအပါအဝင် American အခြေစိုက် Asia Society ကချီးမြှင့်တဲ့ Osborne Elliot အကောင်းဆုံးသတင်းပညာဆု Pan American သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့ရဲ့လွတ်လပ်စွာသတင်းရေးသားခွင့်ဆိုင်ရာဆုစာနယ်ဇင်းပိုင်းရဲစွမ်းတက်သည့်အတွက်James Foley Medal Su Writer သတင်းဌာနကချီးမြှင့်တဲ့ Baron Su American National Press Club ရဲ့သတင်းလွတ်လပ်ခွင့် Su One World Media ကချီးမြှင့်တဲ့2018ခုနှစ်အတွက်နိုင်ငံတကာအကောင်းဆုံးသတင်းသမားဆုလို့ပါဝင်ပါတယ်ရှင်